ထိုင်းနိုင်ငံချင်းရိုင်းနဲ့အယုဒ္ဓယာခရိုင်တို့ကနေနှစ်ရက်တာအတွင်းစိတ်ကြွဆေးပြား73တန်းဖမ်းဆီးရမိခဲ့ပါတယ်။ပြီးခဲ့တဲ့6လတာအတွင်းမွေးရမောင်ခိုရီနဲ့တိုက်ပွဲပေါင်း24ကြိမ်ရှိခဲ့ပြီးတော့တံမြရှိသူ100နီးပါးနဲ့အတူမွေးဆေးဝါးမျိုးစုံဖမ်းမိထားတယ်လို့ထိုင်းနယ်ခြားဆောင်သက်ကသတင်းထုတ်ပြန်ပါတယ်။ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံမှာမူရစ်ဆေးဝါးတွေအများဆုံးဝင်ရောက်လာနေတဲ့ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်တွင်းမှာဖေဖော်ဝါရီလ28ရက်နေ့ညမတ်လ1ရက်နေ့မနေ့အစောပိုင်းတနင်္လာအကျော်ချိန်လောက်မှာပဲကားသုံးစီးနဲ့တယ်ဆောင်လာတဲ့စိတ်ကြွဆေးပြား၈တန်းဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းပိုင်းစုကိုတိုင်းခရိုင်ကိုမောင်းနှင်လာတာဖြစ်ပြီးအဲ့ဒီကားသုံးစီးထဲမှာအသက်20ကျော်အရွယ်အမျိုးသား5ဦးနဲ့14နှစ်အရွယ်အမျိုးသမီးတဦးကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းချင်းရိုင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မလာ၂ရက်နေ့ကတော့ချင်းမိုင်ခရိုင်ထိုင်းမြန်မာနယ်စပ်ချင်းနှောင်းမြို့နယ်ဘက်ကနေလာတဲ့ပြောင်းမှုတင်တဲ့ကားကြီးတစ်စီးဟာအယုဒ္ဓယာခရိုင်ထဲကိုဝင်ရောက်ချိန်မှာပြောင်းမှုထဲမှာဖွက်ပြီးတယ်လာတဲ့စိတ်ကြွဆေးပြား၅တန်းကိုလည်းဖမ်းမိခဲ့ပါတယ်။ဒီမူရစ်ဆေးဝါးတွေအလုံးပေါင်းမယ်ဆိုရင်တော့ကာလာတံပိုးဘန်းငွေတန်းပေါင်း1000ကျော်တန်ပိုးရှိပါတယ်။ချင်းရိုင်ခရိုင်ဖားမောက်နယ်ကြားဆောင်တပ်ကသတင်းထုတ်ပြန်ရမှာတော့2024ခုနှစ်အောက်တိုဘာလကနေမတ်လဇန်အထိ6လအတွင်းမှာစိတ်ကြွဆေးပြား68တန်း9သိန်းကျော်ဘင်းဗျူ143ကီလိုနဲ့မူရစ်ဆေးဝါးနဲ့ဆက်နွယ်သူတရခံ182ယောက်ကိုဖမ်းဆီးအရေးယူခဲ့ပြီးထိုင်းမြန်မာနယ်စပ်မှာတိုက်ပွဲပေါင်း24ကြိမ်ဖြစ်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွေအတွင်းမူရစ်ကုန်ကူးသူ10ဦးကိုလည်းအသေဖမ်းမိခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးမူရစ်ဆေးဝါးတွေဖမ်းမိနိုင်တာနဲ့ပတ်သက်လို့ဖားမောင်နယ်ကြားဆောင်တပ်ရဲ့တပ်မှူးမစ္စတာကီတကွန်ချန္ဒရာကပြောသွားခဲ့တာကတော
့ที่เราให้ภารกิจวันนี้เป็นไปด้วยความสำเร็จนะครับแล้วก็ถ้าสุดก็ไม่ได้เนี่ยก็จะทำมาซึ่งความสูญเสียกับ
အခုလိုမျိုးမူရစ်ဆေးဝါးတွေဖမ်းမိတာတွေနဲ့အောင်မြင်မှုတွေရနေတာဟာနေမြေကန်လူတို့နဲ့တပ်ဖွဲ့ဝင်တွေရဲ့ပူးပေါင်းလုပ်ဆောင်မှုတွေကြောင့်ဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အနာဂတ်မျိုးဆက်သစ်တွေကိုဖျက်ဆီးနေတဲ့မူရစ်ဆေးဝါးတွေကိုရှင်းလင်းရအောင်နေကြားတစ်လျှောက်ကတရင်တပ်ဖွဲ့တွေအနေနဲ့အသင်ဖြစ်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်မဲအိုင်းမြို့နယ်ထဲမှာကင်းလဲနေတဲ့အမှတ်3နေကြားဆောင်တပ်3236ရိန်ဂျာတပ်ဖွဲ့ဝင်တွေအနေနဲ့မြန်မာဘက်ခြမ်းကလာတဲ့မူရစ်လက်နက်ကိုင်15ဦးခန့်ဟာဖေဖော်ဝါရီလ9ရက်နေ့တုန်းကလည်းမြန်မာနယ်ကြားနဲ့ကီလိုမီတာ400လောက်အကွာမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမူရစ်မောင်ခိုသမား3ဦးကိုအသေဖမ်းမိခဲ့တယ်လို့ ICE မူရစ်စီဝါကီလို200နီးပါးနဲ့စိတ်ကြွဆေးပြားတန်းကျော်ကိုလည်းဖမ်းမိခဲ့ပါတယ်ရှင်